မြန်မာနိုင်ငံမှာထင်ရှားတဲ့ဆရာတော်ကြီးတစ်ပါးဖြစ်တဲ့တိတကူဆရာတော်အရှင်ညာနေသရကကိုဗစ် -19 ရောဂါတန်ခံစားရသူတွေအတွက်ပူဟာမင်းကြီးဖရန်စစ်ထူထောင်သားရဲ့အရေးပေါ်ရမုံငွေနဲ့အမေရိကန်ဒေါ်လာ100ထက်ဝယ်လှူဒန်းကြောင်း AP 18ရဲ့အနေနဲ့ထုတ်ပြန်တဲ့ Vatican News မှာဖော်ပြပါရှိပါတယ်။အဲ့ဒီအလူငွေကို AP 16ရဲ့နေကမန်လေးရွှေနှလုံးကတ်လစ်ကျောင်းကတစင်လှူဒန်းခဲ့ပြီးမန္တလေးကတိကိုင်းကျုပ်ဆရာတော်မာကိုတင်ဝင်းကလက်ခံရယူခဲ့ပါတယ်။ဒါအပြင်အဲ့ဒီကျောင်းမှာရှိတဲ့မိဘမဲ့ကလေးငယ်တွေနဲ့လောကသူတွေအတွက်စံစီစာပေးနေချက်သွန်လှူဒန်းခဲ့တယ်လို့လည်း Vatican News မှာပါရှိပါတယ်။တိတကူဆရာတော်ကြီးကအခုလိုလှူဒန်းတာဟာဗုဒ္ဓဘာသာ၊ Korean ဘာသာ၊ Islam ဘာသာနဲ့ Hindu ဘာသာဘာသာအားလုံးမှာရှိတဲ့ဘုံတူညီတဲ့မေတ္တာကရုဏာတရားကိုပြသတာဖြစ်ကြောင်းCOVID-19 ကယောဂါကနေလောအောင်ကရုဏာတရား3ပါးလက်ကင်ထားပြီးအားလုံးစည်းစည်းလုံးလုံးနဲ့ဝိုင်းဝန်းဆောင်ရွက်ကြဖို့လိုကြောင်းလည်းလူတန်းတဲ့အခမ်းအနားမှာပြောပါရတယ်။ဒီတကူဆရာတော်ဟာခရီးယန်ယဟန်မတ်ကာဒီနယ်ချားလ်စ်ဘိုနဲ့ဂန်ယုဆရာတော်မာကိုတီဝင်းတို့နဲ့ရင်းနှီးသူဖြစ်တယ်လို့သူတို့နဲ့အတူမတူညီတဲ့ဘာသာတွေအကြားနားလည်မှုပြည့်တည်ရေးကြိုးပမ်းနေတဲ့သူဖြစ်တယ်လို့လည်း Vatican News မှာဖော်ပြထားပါရတယ်။ဒီတကူဆရာတော်ဟာပူယိုဟာမင်းကြီးဖရန်စစ်ကို2019ခုနှစ်မြန်မာနိုင်ငံခရီးစဉ်အတွင်းတရားတွေ့ဆုံခဲ့လို့2017ခုနှစ်ကလည်းပူယိုဟာမင်းကြီးဘနေဒစ်ကိုရောမမြို့မှာတွေ့ဆုံခဲ့သူဖြစ်ပါတယ်။ပူယိုဟာမင်းကြီးဖရန်စစ်ဟာကိုရိုနာဗိုင်းရပ်စ်အရေးပေါ်ရမုံငွေကိုကနေဦးအမေရိကန်ဒေါ်လာ9သိန်းခွဲနဲ့မာတီ2000ကျောင်းအပိလာ6ရက်နေ့ကကြေညာခဲ့ပြီးခရီးယန်ဖျားကြောင်းဖွဲ့စည်းတွေကိုလည်းဒီရမုံငွေနဲ့ဝေကြီးထက်ဝင်လူတန်းဖို့တိုက်တွန်းထားပါတယ်။